င်္ဂလာပါရှင်လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်ဇူလိုင်လ19ရက်နေ့တောက်ကြနေအာဇာနည်နေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်ဒီမှာဝေမာထွန်ပါရှင်စကောင်စီကလုံခြုံရေးတင်းကျပ်ထားတဲ့ခြားကပဲဒီနေ့ကြောက်တဲ့89နှစ်မြောက်အာဇာနည်နေ့အထိမ်းအမှတ်ဖြစ်နိုင်ငံတော်စစ်အာဏာရှင်စန့်ကျင်ရေးလူထုလှုပ်ရှားမှုတွေလှုပ်ခဲ့တဲ့အကြောင်းပါဝင်နောက်ဆုံးရသတင်းတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်ရှင်မကွေးတိုင်းရေနံကျောင်းမြို့နယ်မှာဇူလိုင်လ19ရက်နေ့အထိရေကြီးနေလို့ကျေးရွာပေါင်း40လောက်မှာရေနစ်မြုပ်နေပါတယ်ERR မြင့်ရေစံချိန်တင်မြင့်လာတာကြောင့်ရေကြီးရေရှမ်းမှုဆူဆူဝဝဖြစ်နေတာပါစကောက်စီရဲ့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဇူလိုင်လ19ရက်နေ့ဒီနေ့အထိမြို့ပေါင်း19မြို့မှာမြင့်ရေစိုးရိမ်ရေမတ်အထက်ရောက်ရှိနေတယ်လို့ပြောထားပါတယ်ရှင်ထိုင်းနိုင်ငံမှာဇွန်လ5ရက်နေ့ကနေဇူလိုင်လ17ရက်နေ့အထိ36ရက်အတွင်းအထောက်အထားမဲ့မြန်မာအလုသမား8000ကျော်ဖမ်းဆီးမိခဲ့တယ်လို့ထိုင်းအလုသမားရေးရာဝန်ကြီးဌာနရဲ့ထောက်ပြန်ချက်ကိုကိုးကားပြီးတော့ The Nation ကဖော်ပြပါတယ်။တရားမဝင်အလုသမားတွေဖမ်းဆီးရေးရက်120စီမံချက်မှာအထောက်အထားမဲ့အလုသမားသက်သိန်းကျော်ကိုဖမ်းဆီးခဲ့တာပါ။အဲ့ဒီထဲမှာမြန်မာနိုင်ငံသား8000ကျော်အထိအများဆုံးပါဝင်ခဲ့တာပါ။မြန်မာအပါဝင်ကမ္ဘောဒီးယား၊လာအို၊ VNN နဲ့တခြားနိုင်ငံတွေကအထောက်အထားမဲ့အလုသမားတွေလည်းဖမ်းဆီးခံခဲ့ရပါတယ်ရှင်။မြန်မာနိုင်ငံရဲ့လူသားချင်းစာနာမှုအခြေအနေတွေကိုစိုးရိမ်နေဥရောပသမဂ္ဂနဲ့နိုင်ငံတချို့ရဲ့ပူးတွဲကြေညာချက်ကိုကန့်ကွက်တယ်လို့စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဌာနကကြာသပတေးနေ့မှာထုတ်ပြန်ပါတယ်။ဇူလိုင်လ15ရက်နေ့ကဥရောပနိုင်ငံတွေကကိုယ်စားလှယ်တွေကိုစားဥရောပသမဂ္ဂဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်အဖွဲ့ကကြေညာချက်ထုတ်ပြန်ခဲ့တဲ့အပေါ်တုံ့ပြန်လာတာပါ။မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုနဲ့ပဋိပက္ခတွေအရှိန်မြင့်လာပြီးတော့နိုင်ငံတကာလူခွင့်ရေးဥပဒေနဲ့လူသားချင်းစာနာရေးဥပဒေချိုးဖောက်ခံနေရတဲ့သတင်းတွေကြောင့်အထူးစိုးရိမ်နေလို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်မန္တလေးတိုင်းမိုးကုတ်မြို့အရှိချမ်းကစစ်ကောင်စီတပ်စခန်း၄ခုကိုဇူလိုင်လ18ရက်နေ့မနေ့ကသိမ်းယူခဲ့တယ်လို့တအမ်းမျိုးသားလွတ်မြောက်ရေးတပ်မတော် TNN ကပြောပါတယ်မိုးကုတ်တမြို့လုံးကိုသိမ်းယူနိုင်မှုတပ်စခန်း၄ခုပဲကျန်တော့တယ်လို့ TNN ပြောခွင့်ရသူလွေးရည်ဦးကပြောပါရယ်ရေကန်တောင်တဝါတိုင်းနဲ့ဗဒမြားစီဒီစခန်းသိမ်းတိုက်ပွဲအတွင်စစ်ကောင်စီရဲ့လက်နက်ခဲယံတချို့လည်းရရှိခဲ့တယ်လို့ဆိုပါရယ်တကြောပြန်1029စစ်စင်ရေးအတွင်မိုးကုတ်မြို့အနောက်ချမ်းကို TNN ပူးပေါင်းအဖွဲ့ကထိန်းချုပ်ထားပါရယ်လက်ရှိမှာမြို့အရှိတ်ချမ်းကိုဆက်ပြီးတော့ထိုးစစ်ဆင်နေရပါရှင်ရခိုင်ပြည်နယ်တန်တွဲမြို့နယ်ငပလီချိတ်တော်ရက်ကွက်နယ်ဟိုတယ်စုတွေအနီးမှာဒီနေ့မနက်ပိုင်းစစ်ကောင်စီတပ်နဲ့ AA တို့တိုက်ပွဲတွေပြင်းထန်နေပါတယ်။တန်တွဲမြို့ပေါ်ကိုအာရခတပ်တော် AA ကထိန်းချုပ်ထားပေမဲ့စစ်ကောင်စီရဲ့မောင်ရွှေလေးရီတပ်ကိုတော့မသိမ်းယူနိုင်သေးပါဘူး။စစ်ကောင်စီဟာမောင်ရွှေလေးရီတပ်ကိုကာကွယ်ဖို့စစ်အင်အားဖြည့်တင်ပြီးတော့တိုက်ခိုက်နေတယ်လို့တန်တွဲဒေသခံတယောက်ကပြောပါတယ်။တန်ရွှဲမြို့နယ်မှာရှိတဲ့စစ်ကောင်စီတပ်ခလာရ55နဲ့ခမရ566ကိုဇူလိုင်လ9ရက်နေ့မှာ AA ကသိမ်းယူပြီးတော့မြို့ပေါ်ကိုပါထိန်းချုပ်ထားတာပါရခိုင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့ AA တို့တိုက်ပွဲရှိလာအတွင်းရခိုင်ပြည်နယ်ကမြို့နယ်9မြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်ကို AA ကသိမ်းယူထားပါတယ်တန်ရွှဲနဲ့မောင်နှောမြို့နယ်တွေကိုသိမ်းပိုက်နိုင်ဖို့လည်း AA ကအပြင်းထန်တိုက်ခိုက်နေပါတယ်ရှင်အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်ရှင်။ဒီနေ့ကြရောက်တဲ့89နှစ်မြောက်အာဇာနည်နေ့မှာစစ်ကောင်စီကလုံခြုံရေးတင်းကျပ်ထားတဲ့ကြားကပဲရန်ကုန်မန္တလေးမော်လမြိုင်ကချင်နဲ့စကိုင်းတိုင်းအပါဝင်နိုင်ငံတဝန်းမှာစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြတဲ့လူထုလှုပ်ရှားမှုတွေကိုဒီမိုကရေစီအင်အားစုတွေကလှုံ့ဆော်ခဲ့ပါတယ်။မတ်ထထအိမ်တော်တင်ပြထားပါတယ်ရှင်။
ဒေါအောင်ဆန်းစုကြည်တက်ရောက်ခွင့်မရတဲ့89နှစ်မြောက်အာဇာနည်နေ့အခမ်းအနားကိုစစ်ကောင်စီတပ်ဦးဆောင်ပြီးဇူလိုင်လ19ရက်နေ့ဒီကနေ့မနက်ပိုင်းမှာရန်ကုန်မြို့ကအာဇာနည်ဘိမ်းမှမှာကျင်းပခဲ့ပါတယ်။ကြီးရည်လေးညှိနှိုင်းကုတ်ကဲရည်မှုဗိုလ်ချုပ်ကြီးမောင်မောင်အင်းနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တချို့တက်ရောက်ခဲ့တယ်လို့ ဘိုးရောင်ဆိုင်ရဲ့သားဦးအောင်ဆန်းဦးနဲ့အာဇာနည်ကိုးရဲ့မိသားစုဝင်တချို့လည်းတက်ရောက်ခဲ့တာပါ။ဒါအပြင်နိုင်ငံရေးပါတီတချို့၊တန်ယုံနဲ့ NGO အဖွဲ့အစည်းတချို့လည်းတက်ရောက်ကာရဝပြုတာကိုတွေ့ရပါတယ်။အာဇာနည်ကိုးဦးရဲ့မှာပါဝင်သူတခင်များရဲ့သားဦးရဲမြင့်အောင်ကအာဇာနည်နေ့ကိုအမြဲတတိယနေ့စေချင်တယ်လို့ RFA ကပြောပါတယ်
။ဘမဒီရှိနေပြီအာဇာနည်ဆိုရှိနေမှာပဲပေါ့နော်။အာဇာနည်ကိုအမေပြောဖို့ပဲယူကြည့်ရပါတယ်။အာဇာနည်ရောက်ရင်ကြာဆုံးတဲ့အချိန်မှာဟောဆက်ပြီးနေဟလာဒီနေ့ကိုသတိတရဖြစ်စေချင်တာပေါ့လေဒီလူလူတွေအားလုံးပေါ့နောက်မျိုးဆက်တွေလည်းသိစေချင်တာပေါ့နော
်အချောင်းမျိုးမျိုးကြောင့်အာဇာနည်မိသားစုဝင်တွေအရင်လိုစုံစုံလင်လင်နဲ့ကာရဝပြုခွင့်မရတဲ့အပေါ်လဲစိတ်မကောင်းဖြစ်မိတယ်လို့ဆိုပါတယ်ဗဟန်းမျိုးနဲ့ပညာလလလမ်းမပေါ်မှာရှိတဲ့အစ္စလမ်တုတ်တန်မှာလဲအာဇာနည်ခေါင်းဆောင်တွေဖြစ်တဲ့ဥရာဇန်နဲ့ရဲဘော်ကိုထွေအုပ်ကူကိုမိသားစုဝင်တွေနဲ့ပြည်သူတွေလာရောက်ကာရဝပြုခဲ့ကြပါတယ်။တစ်ဖက်မှာလည်းဒီမိုကရေစီအင်အားစုတွေကရန်ကုန်၊မန္တလေး၊မော်လမြိုင်၊ကချင်နဲ့စကိုင်းအပါအဝင်နိုင်ငံတော်မှာအာဇာနည်နေ့အထိမ်းအမှတ်ဆန့်ကျင်ဆန္ဒပြမှုနဲ့လူမှုလှုပ်ရှားမှုတွေလုပ်ခဲ့ကြပါတယ်။ဒီနေ့မနက်ပိုင်းမှာပဲဦးအောင်ဆန်းရီအာနာရှင်ရောက်လူမှုမြေကြီးကျနေပြီဆိုတဲ့စကားကိုရန်ကုန်မြို့မှာချိတ်ဆွဲနိုင်ခဲ့တယ်လို့စံကြောပင်မှာတပိတ်စစ်ကြောင်းတာဝန်ခံအိုမီက RFA ကပြောပါတယ်
ဒီမနက်9နာရီလောက်တည်းကကင်းနေပတ်နေတဲ့ခြားကနေကျွန်တော်တို့အခက်ခဲတွေကိုကြော်ဖြတ်ပြီးတော့ကျွန်တော်တို့ဒီဆန်းလန်းချိတ်ဆွဲတဲ့ဟာမျိုးကိုကျွန်တော်တို့ပြုလုပ်ခဲ့တာဖြစ်တယ်ဆေးရနာရှင်တစုကြောင့်လူတို့ရဲ့မျက်ရည်တွေနေတဲ့အမျှအကျနေရတယ်ဆိုတဲ့ဟာမျိုးပုံဖော်ပြီးတော့ကျွန်တော်တို့ကဒီအာသာနီးမှာဒီလိုလှုပ်ရှားမှုလေးကိုပုံဖော်ပြခဲ့တာပါခင်ဗျာ
တက္ကသကျောင်းသားဟောင်းရအင်အားစုကအဖွဲ့ဝင်ကိုနန်းလင်းကတော့စစ်ကောင်စီရဲ့ဖိနှိပ်မှုကြားကပဲဒီမိုကရေစီရဖို့အာဇာနည်စိတ်ဓာတ်နဲ့ဆင်နွှဲနေကြတာလို့ RFA ကပြောပါတယ်
။ခေဆက်ဆက်ကအာဇာနည်တွေအသက်တွေဘဝတွေနဲ့ရင်းပြီးတော့မှတိစောက်ချင်ခဲ့တဲ့တိုင်းပြည်ရဲ့ Federal Aimment နဲ့လူ့ခွင့်ရေးနဲ့ဒီမိုကရေစီ Aimment တွေဟာဒီကနေ့ထိမပြေဝသေးဘူးလို့ပြောရမှာပါ။ဒီမျိုးဆက်ဆက်ဆက်ဟာလည်းပဲအာဇာနည်စိတ်ဓာတ်အာဇာနည်တွေးတွေအပြည့်နဲ့ Aimment တွေပြည့်မြောက်ဖို့အတွက်ကိုကျွန်တော်တို့ဒါအခက်အခဲတွေနော်ဖိနှိပ်မှုတွေကြားတဲ့ကပဲဆက်ပြီးတော့မှတိုက်ပွဲဝင်နေကြရစေဖြစ်ပါလေ။
အာဇာနည်နေ့တိုင်းအာဇာနည်ဘိမှန်ဝင်းကြီးမြာယုံရန်ကုန်နဲ့နမောက်မြို့မှာရှိတဲ့ဘိုးရွတ်အောင်ဆန်းနေအိမ်ပြတိုက်စာရာတွေကိုပြည်သူတွေဝင်ရောက်လဲပတ်ခွင့်လွတ်လပ်လပ်ရခဲ့ပေမဲ့အာဏာသိမ်းပြီးတဲ့နောက်မှာတော့စစ်ကောင်စီဘက်ကတင်းကျပ်ခဲ့ပါတယ်ရှင်
။အခုဆက်လက်ပြီးတော့ MNDAA ထိန်းချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းသိမ်းနီမြို့ကလူစီကားရမြို့မဆေးကိုစစ်ကောင်စီတပ်ကဇူလိုင်လ18ရက်နေ့မနေ့ကလေချောင်းကနေဘုံကျဲတိုက်ခိုက်လို့အယက်သား15ဦးသေဆုံးခဲ့တဲ့အကြောင်းမဲ့ရင်မျိုးသူပြောပြမှာပါရှင်
။ချမ်းပြည်နယ်မြောက်ပိုင်းကကိုကန့်တပ်ဖွဲ့ MNDA ထိန်းချုပ်ရာတိုင်းနီမျိုးကိုဇူလိုင်လ18ရက်နေ့မနေ့ညနေ4နာရီလောက်ကစစ်ကောင်စီတပ်ကလေချောင်းကနေဘုံ6လုံးကျဲချခဲ့တာကြောင့်အယက်သား15ယောက်သေဆုံးသွားတယ်လို့ဒေသခံတွေကပြောပါရယ်။သိန်းနီမျိုးကလူစီကားရံမျိုးမစေးအနီးတိုးကိန်းနဲ့အကစားကွင်းအနီးတွေမှာကျဲချခဲ့တာလို့ဆိုပါရယ်။တန်ရပြင်းထန်တဲ့သူတွေများတဲ့အတွက်တိတ်ဆုံးတဲ့သူပိုများလာနိုင်တယ်လို့လုံချုံရေးရအမည်မဖော်လိုတဲ့ဒေသခံတယောက်ကပြောပါတယ
်။ loss တွေတော့5ဦးပေါ့။5ဦးကတော့ဆုံးပြီ။တန်ရရတဲ့လူတွေလည်းဆုံးအောင်မရှိတော့ပဲတန်ရပြင်းထန်တယ်လေ။ဘုရားတန်ရရတဲ့လူပူတာဘူးဆိုတာလည်းပြည်ုံလည်းပြည်စိခံတယ်ပြည်တော်လည်းပြည်တော်လည်းမရှိလို့တော့တန်ရရပြီးတော့ပြည်ရလည်းပြင်းနေတာပဲ။တန်ရရတယ်လည်းများတယ်
တိစုံသူတွေနဲ့ပတ်သက်ပြီးတော့အသေးစိတ်အချက်အလက်တွေကိုတော့မသိရသေးဘူးလို့လဲဆိုပါရယ်။အင်တာနက်ဆာမျက်နှာတွေမှာပြန့်နှံ့လာတဲ့ရုပ်တံတစ်ခုမှာတော့တစစီဖြစ်နေတဲ့အလောင်းစားတချို့ကိုတွေ့ရပါရယ်။မနေ့ကတိုက်ခိုက်ခံရမှုကြောင့်ဈေးဆိုင်ခန်းတွေပါတော်တော်များများပျက်စီးသွားတယ်လို့လုံခြုံရေးအရာအမည်မဖော်လိုတဲ့ကိုယ်တိုင်တွေ့ရှိသူတယောက်ကပြောပါရယ်
။နံပေါင်းကနားလုံးပါ
။နံပေါင်းကနေစစ်ဘေးဒုက္ခသည်တွေခေါ်ပြီးလာတော့လမ်းမအတန်ကြားရတယ်။တင်နေရောက်တော့လမ်းမဘေးကဈေးမှာလင်းဘုံကြတာတွေ့ရတယ်။အဲ့မှာဈေးဆိုင်တွေလည်းတော်တော်များများပြက်စီသွားတာကိုတွေ့ရတယ်။လူကလည်းတော်တော်များများထိသွားတယ်
။တည်ဆုံးသွားတဲ့ရုပ်အလောင်းတွေကို MNDA တပ်သားတွေတဲ့ထုတ်နေတာကိုတွေ့ရတယ်လို့ဒဏ်ရာပြင်းထန်တဲ့သူတွေကိုကိုက်ခိုင်မျိုးကပုဂ္ဂလိကဆေးရုံတွေကိုပို့ဆောင်ပြီးတော့ကုသပေးနေရတယ်လို့လည်းဆိုပါရတယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးနဲ့သိန်းနီမျိုးတွေမှာမနေ့ကစလို့ဆက်သွယ်ရေးဖုန်းလိုင်းတွေပါပြတ်တောက်နေတာကြောင့်ထိခိုက်ဒဏ်ရာရသူအရေအတွက်နဲ့အသေးစိတ်အချက်အလက်တွေကိုတော့မသိရသေးပါဘူး။သိန်းနီမျိုးကအခြေအနေတွေနဲ့ပတ်သက်လို့မေးမြန်းနိုင်ဖို့ကိုကန့်တပ်ဖွဲ့ MNDA ပြောခွင့်ရသူလီချဝင်းခေါ်ဦးကျော်နိုင်နဲ့စစ်ကောင်စီရဲ့ရှမ်းပြည်နယ်ပြောခွင့်ရသူပြည်နယ်စီးပွားရေးဝန်ကြီးဦးခွန်သိန်းမောင်ကို RFA ကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိပါဘူး စစ်ကောင်စီထောက်ခံတဲ့ Telegram Channel တွေမှာတော့မနေ့ကညနေပိုင်းအချိန်တိုင်းပြည်ကနိုင်ငံပိုင်အဆောက်အုံတွေမှာတက်ဆွဲထားတဲ့ကိုကန့်တပ်ဖွဲ့ MNDAA ကိုစစ်တပ်ကလေကြောင်းနဲ့ရှင်းလင်းလိုက်တယ်ဆိုပြီးတော့ရုတ်တံဖိုင်းနေတဲ့အတူရေးသားထားပါတယ်။ဒေသခံတွေကတော့မြို့မစည်းအနီမှာဘဲအဖွဲ့စည်းမှအထိုင်ရှာတက်ဆွဲထားတာမရှိဘူးလို့ဆိုပါတယ်။မင်းကတိတ်ညမျိုးကိုတိုက်ခိုက်မှုဟာစစ်ကောင်စီကတိုက်ပွဲမရှိဘဲနဲ့ရည်ရွယ်ချက်ရှိရှိလှုပ်ဆောင်ခဲ့တာလို့တခြားဒေတာတစ်ခုကိုထွက်ပြေးရောက်ရှိနေတဲ့တိတ်ညမျိုးကန်တယောက်က RFA ကိုပြောပါတယ
်ဒီတိုက်မဲ့နေနဲ့ပတ်သက်တာလေအဲ့မှာတိတ်အဲ့ပွဲမှာမဖြစ်အဲ့ဖေးလေကိုကိုပင်တဝိုက်ပဲဖေးရတော့လို့ဆက်ပြတ်ကုန်ဒီမှာအမရီကိုဆက်တယ်လို့မရလို့စိတ်ကူနေတာအပင်ငယ်ချင်းတွေလည်းဆက်တယ်လို့မရသူတို့ပေါင်းတလုံးမှခေါ်လို့မရအောင်အခုချိန်ထိပဲ
တဆယ်နှစ်ဆက်ကွန်စစ်စင်ရေးပြန်လဲစတင်ခဲ့တဲ့ဇွန်လ25ရက်နေ့ကနေဇူလိုင်လ18ရက်မနေ့ကအထိကြောင်မဲ၊တီဘော၊နှောင်ရှိုး၊မိုးမိန်နဲ့မိုးကုံမြို့တွေမှာတိုက်ဆုံးတဲ့အရသာ94ယောက်နဲ့ထိခိုက်ဒဏ်ရာရတဲ့သူ131ယောက်အထိရှိနေတယ်လို့ TNL ကပြောဆိုထားပါတယ်ရှင
်။ RFA ဆက်လက်ထုတ်လွှင့်နေပါတယ်ရှင်။အရတားအစိုးရလက်ထက်ကလေးကဖြည့်ရှင်မှုစူးစမ်းခဲ့တဲ့ကလေးအလုသမားတွေခေါင်းပုံဖြတ်ခံရတဲ့ပြဿနာဟာစစ်တပ်အာဏာသိမ်းလိုက်ပြီးနောက်ပိုင်းမှာလည်းပိုဆိုးလာပါတယ်။ပြည်သူတွေပိုဆင်းရဲလာလို့ကလေးတွေအလုပိုလုံးရတာများလာပြီးတော့ခေါင်းပုံဖြတ်ခံရတာအခွင့်အရေးချိုးဖောက်ခံရတာတွေပိုတိုးလာနေရပါ။ဒီအကြောင်းမတ်သစင်လိုင်းတင်ပြပါမယ်ရှင်။
စစ်မှုထမ်းဥပဒေအတည်ပြုလိုက်ပြီးတဲ့နောက်လုံသားရှားပါလာတဲ့အတွက်နောက်ဆက်တွဲအနေနဲ့ကလေးအလုသမားများလာတယ်လို့အပြည်ပြည်ဆိုင်ရာအလို့သမားအဖွဲ့ချုပ် ILO ကထုတ်ပြောထားသလိုခလိလုတ်သားတွေအခွင့်အရေးချိုးဖောက်ခံရတာလဲများလာတယ်လို့ပြည်တွင်းအလို့သမားရေးဆောင်ရွက်သူတွေကပြောကြပါဗျ။ပိ
ုဒီကိုလည်းအလကားဆင်းထိုင်တာမျိုးဟောရာအရေးကြီးတာကပြီးသွားပြီဆိုရင်အဲ့လို့သမားတွေလှုပ်ရှုပ်လိုက်တာမျိုး
ပိုဒီမဆင်းနိုင်လို့ငင်းဆန်အဲ့ဒီခလိလုတ်သမားပေါ့နော်ပြီးတော့အလို့ထုတ်ခံရတယ်ပေါ့နော်ဒီလိုဟိုအခြေအနေတွေတော့ကျမတို့ဟိုမှတ်တမ်းမှတ်ရာတွေနဲ့သိသိထားတာရှိတယ်
ကလေးလုတ်သားတွေအခွင့်အရေးချိုးဖောက်ခံနေရပေမဲ့သူတို့ချိုးဖောက်ခံနေရတာကိုထုတ်ပြောရင်အလုတ်ဖြုတ်ခံရမှာစိုးရင်တဲ့အတွက်ထုတ်မပြောရဲကြဘူးလို့လည်းဆိုပါတယ်။အထူးသဖြင့်အသေးစားစိတ်ယုံလုတ်ယုံတွေမှာလောက်ခရောတခြားရပိုင်ခွင့်မှာချိုးဖောက်ခံနေရတယ်လို့ဆိုပါတယ်။အသက်မပြည့်သေးတဲ့ကလေးတွေဟာသူတို့နဲ့နီးစပ်တဲ့အသက်ပြည့်ပြီးသားသူတွေရဲ့မှတ်ပုံတင်ပြပြီးအလုတ်ရဖို့ကြိုးစားကြရတယ်လည်းရှိတယ်လို့အလုတ်သမားတက်မှတ်ကခေါင်းဆောင်တယောက်ဖြစ်တဲ့ဒေါ်မျိုးမျိုးအေးကပြောပါတယ်။
တက်ပြည့်တယ်စကေးဖြစ်တယ်ဆိုရင်လူကအဲ့လိုစိတ်ယုံမှာဘတော်မှလုံးလုံးမှာမဟုတ်ဘူး။ဒါဆိုလဆာနေတာဟုတ်လဆာနေတဲ့အလုပ်ချိန်နေများတယ်ခြားထဲမှာဟိုပေးရမယ့်ခွင့်ရည်ဒီဘာတစ်ခုမှမပေးဘူးလေ။ကလေးလုံသားဖြစ်လို့ခွင့်ရည်တစ်ခုဆုံးရှုံးတဲ့အပြင်မှာကိုခုနလိုမျိုးပေါ့နော်ဒီလောကခေါင်းမုံဖြတ်မှုတွေခုကတခြားပေါ့နော်အလုပ်သမားချင်းအတူတူရာတင်ရထိုက်တာနေမရတာနေပေါ့ဒါမျိုးတွေကြုံရတယ
်။ရခိုင်ပြည်နယ်ကနေရန်ကုန်ထေချုပ်စက်ယုံနေမှာတခြားသူရဲ့မှတ်ပုံတင်တဲ့အသက်16နှစ်ကလေးကအလုပ်လုပ်နေတဲ့မတ်တနာလို့အမည်လွှဲထားသူကလည်းအခြေခံလောကလဆာအပြစ်မပေးတဲ့စက်ယုံနေမှာလုတ်ခေရဘူးပါတယ
်။ရခိုင်ကစစ်ဖြစ်တော့ကြောင်းတက်မယ်ဆိုပြီးတော့ဒီဘက်ရောက်လာ။ကြောင်းတက်မယ်ဆိုပြီးဒီဘက်ရောက်လာရော။အမှကြောင်းတက်ဖို့ကလည်းပတ်စံလုံးကမရှိ။အဲနဲ့ကြောင်းမတက်ဖြစ်ပင်ကစက်ယုံနေမှာဝန်လို့ဖြစ်တာ။အားကြောင့်ကျွန်တော်အိုဒီပေါ်တော့အိုဒီကလည်းညနေအောင်ဒီခေါ်တယ်။အလကားဆင်းရတာတော့ဘာလို့မိုင်းဝါချက်ဘာမှပြောနေဘူးလေဘာလို့ကွာအလုံးအတိအကျအလုံးလုံးနေရဆို
အရသာအစိုးရလက်ထက်မှာတော့ကလေးအလုသမားတွေရှိခဲ့တယ်ဆိုပေမဲ့အခုလောက်မများခဲ့ဘူးလို့အလုသမားရေးကျွမ်းကျင်သူတွေကထောက်ပြကြပါတယ်ကလေးအလုသမားပပျောက်ရေးအတွက်မြန်မာနိုင်ငံဟာနိုင်ငံတကာပြဋ္ဌာန်းချက်တွေကိုလက်မှတ်ထိုးထားတဲ့နိုင်ငံဖြစ်ပါတယ်ဒါကြောင့်အယလိုရန်ညားကိုတိုင်မယ်လို့မြန်မာအလုသမားကိုယ်စားလှယ်အနေနဲ့ILO ရဲ့အုတ်ချုပ်ရေးအဖွဲ့ဝင်အဖြစ်ခန့်အပ်ခံထားရတဲ့ဒေါ်ဖြိုးစန္ဒာဆိုကပြောပါတယ
်။အခုလာမယ့်နှစ်မှာတော့ဒီကလေးလုံသမားအသုံးပြုမှုနဲ့ပတ်သက်ပြီးတော့ ILO ကိုတိုင်ကြားမှုစတင်ပြီးတော့လှုပ်သွားဖို့တက်ကိုအမတို့ပြင်ဆင်ထားပါတယ
်။ ILO ရဲ့အလုပ်လုပ်နိုင်တဲ့အနှိမ်ဆုံးအသက်အရွယ်သတ်မှတ်ချက်ဆိုင်ရာပြဋ္ဌာန်းချက်ကို2020ခုနှစ်ဇွန်လ10ရက်နေ့မှာမြန်မာနိုင်ငံကလက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီပြင်လက်နက်ကန်ပဋိပက္ခအတွင်းကလေးတငယ်များပါဝင်ပတ်သက်မှုဆိုင်ရာနောက်ဆက်တွဲအခြေပြစာချုပ်ကိုလည်း2019ခုနှစ်စက်တင်ဘာလ28ရက်နေ့မှာလက်မှတ်ရေးထိုးထားပါတယ်ရှင
် RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြပါစေမြန်မာပြည်သူပြည်သားများဘေးရန်ရဲ့အပေါင်းကင်းဝေးပါစေရှင်